ကျွန်တော်ဝင်းမြန်ပါဆယ်ရက်ပဲလူတော်တဲ့ရွေးကောက်ပွဲအတွက်မဲဆွယ်ပွဲဒီမှာလူသေးသေးတဲ့အထိအကျန်းဖတ်မှုတွေဖြစ်လာတဲ့ပေါ်ဘလို့ဖြစ်ရတာနဲ့ရှော့ချနိုင်တာကိုရွေးကောက်ပွဲစောင့်ကြည့်အဖွဲ့ခေါင်းဆောင်လက်ရှိအစိုးရပါတီပြောခွင့်ရတဲ့နောက်အရင်အစိုးရပါတီပြောခွင့်ရတဲ့ဝိုင်းရံသူတူကိုမေးထားပါတယ်ပေးဆိုတူကောက်ခေါ်တဲ့
ရွေးကောက်ပွဲဆိုင်ရာပြည်သူလူထုအမှုဖွဲ့အမှုဆောင်ဒါရိုက်တာစာရေးကျော်စာမြင့်ကအခုတစ်ခေါက်အကျန်းဖတ်မှုတွေများလာတယ်လို့ပြောရခက်နေသေးတယ်လို့အခုလိုသုံးသပ်ပြပါတယ်။
တမန်ကန်လုံးကိုခြုံငုံကြည့်မယ်ဆိုရင်တော့လေအရေးအတွက်နဲ့ဖြစ်ပျက်အားဖြင့်တော့လေများတယ်လို့ကောက်ချက်စုံတွေနဲ့ခက်ပါသေးတယ်။2005ခုကလည်းဟိုဒီလိုမျိုးအကျန်းဖတ်မှုတွေရှိခဲ့တာပဲ။ဥပမာဆိုရင်အခုလက်ရှိ
ဲကျော်စွာမြင်ကပဲပြိုင်ဆိုင်မှုကတော့အရင်ထက်ပိုများလာပြီးပိုထိတ်တိတ်တွေ့မှာစိုးရင်ရတယ်ဘာကြောင့်လဲဆိုတော့အာနာရမယ်အကျိုးစီးပွားသေးကြလာလို့ပါလို့အခုလိုထောက်ပြပါတယ
်အရင်2015တုန်းကအခြေအနေကကျတော့အာနာလွှဲပြောင်းမလားမလွှဲပြောင်းဘူးလားဆိုတော့နိုင်ရင်တော့မှအာနာရပါမလားဆိုစဉ်းစားချက်ကအဲလိုရှိခဲ့တာအခုကျတော့နိုင်အာနာရမယ်လို့ပိုင်ခွင့်ရလာမယ်ဆိုတော့ပါတီဒီမှာလည်းအဲ့ဒီတကယ့်ကိုပို့ပြီးတော့မှကြီးမားတဲ့အကျိုးစီးပွားဖြစ်လာတာပေါ့လေဒါပေမဲ့လောလောဆယ်မှာတော့ချမ်းဖတ်မှုတွေဟာစနစ်တကျစီစဉ်ပြီးတော့မှလုပ်တဲ့ဟာမျိုးတော့ကြည်ပြန့်ပြန့်ဖြစ်အောင်လုပ်တာမျိုးတော့မတွေ့သေးပါဘူ
း။ဒါပေမဲ့လက်ရှိအစိုးရပါတီ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရဒေါက်တာမျိုးညွန့်ကတော့ NLD ကိုလူလူထောက်ခံလာတာကိုမချေနဲ့လို့ပိုစိတ်လိုက်မှန်ပါဖြစ်လာတာတွေရှိတယ်လို့တချို့နေရာတွေမှာကြိုတင်ရည်ရွယ်ချက်ရှိရှိလုပ်ပုံရတယ်လို့ဆိုပါတယ
်။အခုဖြစ်တဲ့မျိုးတွေမှာတော့တန်ရရှိပါတယ်။မဆိုကာဘူးလို့ဆိုရင်ရမဲဆွေစီယုံကြီးပြီးပြီးတခါနောက်တစ်ခေါက်ပြင်ရများများနဲ့ပြန်လာပြီးတော့လုပ်တယ်ကျွန်တော်တို့ဒီရရှိထားတဲ့အရင်ခံစားရည်ရသေးသေးဒုတ်တွေကိုအပင်ကားပေါ်ကနေပြီးချပေးတာတွေတွေ့တယ်ဆိုတော့ဒါကြတော့ဒါတော့ရည်ရွယ်ချက်နဲ့လာတာမျိုးဖြစ်ပါတယ
်ဒီပေါ်အရင်ဆိုရပါတီပြည်တော်စုချက်ခံရေးဖွံ့ဖြိုးရေးပါတီကပြောခွင့်ရဒေါက်တာအနန္ဒာလှမြေကတော့လုံးဝအပြတ်ငင်းလိုက်ပါတယ
်လုံးဝမဟုတ်ပါဘူးလို့ဥပဒေအရပဲဖြစ်ရှင်းကြပါလို့ပဲကျွန်တော်ပြောခြင်းတယ်တကယ်လို့မဟုတ်မမှန်လောက်ကြံပြောဆိုတယ်ဆိုလို့ရှိရင်လည်းကျွန်တော်တို့ကလည်းဥပဒေအရပဲတရားစွဲဆိုဆောင်ရွက်သွားမှာပါဒီပြီးခိုင်မှုရင်းနှီးကိုတာစီပိတ်ဆိုတာ NLD အဖွဲ့ဝင်တွေကတာစီပိတ်ဆိုတယ်တာစီပိတ်ဆိုပြီးတော့မှ NLD အဖွဲ့ဝင်တယောက်ကဒီရင်းနှီးကအကားအမှန်ကိုရိုက်ခွဲတယ်ရိုက်ခွဲတဲ့အတွက်ဒီဘက်ကအဖွဲ့တွေကသူ့နောက်ကိုလိုက်တဲ့အချိန်မှာအိမ်ထဲဝင်ပြေးတယ်အိမ်ထဲဝင်ပြေးတဲ့အတွက်ထားခဲ့တဲ့ဆံကေကိုတချို့ပြတ်သီးတယ်လူရိုက်တာတွေပဲမရှိခဲ့ဘူး
ဒါအပြင်ချက်ခိုင်ဖွံ့ဖြိုးရေးပါတီဝန်ရံသူနဲ့ကမ်ဘလူးမြို့နယ်ကရက်ွက်သုံးပါနေသူတောင်သူကိုခမောင်းကတော့သူတို့ကြိုတင်ကြံစီခဲ့တာမရှိဘူးရရထင်းတွေခြံတိုင်တွေကိုဆက်ယူခဲ့တဲ့အဖွဲ့ကလည်းပွဲပြီးနောက်ကျမှရောက်လာတယ်တကယ်ကသူတို့ရန်စခံခဲ့ရလို့ပြန်ဖြစ်တာပါလို့အခုလိုရှင်းပြပါတယ
်ဒုတိယမြောက်အေဒီပင်ကားနောက်ကို NLD ပါတီဝစ်စုံဝစ်စင်ထားတဲ့ဆိုင်ကယ်၄၅စီးလောက်ကလိုက်လာပြီးတော့အိဇော်တွေကိုလီဘာတွေကိုဖျက်တယ်ဝဲကျူပဲလုပ်ပြီးတော့လိုက်လာချိန်မှာအဲ့ဒီအေဒီပင်ကားကသူတို့ပြဿနာရှာခံရမှာစိုးရိမ်ပြီးတော့ကားကိုရန်လိုက်တဲ့အချိန်မှာအဲ့ဒီဆိုင်ကယ်ဒီအဖွဲ့ကသူတို့ဟာသူတို့အချိန်မထိနိုင်မင်းနဲ့လဲသွားတဲ့အချိန်မှာအဲ့ဒီပါတီဝင်ရတဲ့လူတွေကခဲနဲ့ထူလိုက်တဲ့အချိန်မှာအဲ့ဒီအေဒီပင်ကားကနောက်ဖို့မှန်ကွဲသွားတယ်ခင်ဗျအ
ဲ့ဒီတော့အခုကျန်တဲ့မဲဆွယ်ရက်တွေထဲမှာအခုလိုကြမ်းဖက်မှုတွေအထိဖြစ်မလာအောင်ဘလို့ကာကွယ်သင့်ပါလဲလို့မေးရမှာဆိုင်ရဲကျော်စာမင်းက
မြို့တိုင်းမြို့တိုင်းမှာအခုကော်မရှင်ဖွဲ့ထားတဲ့စစ်စညီနိုင်ရေးကော်မတီဆိုတာရှိတယ်ပြည်တော်စုစင်ကနေစပြီးတော့မခိုင်စင်မြို့နယ်စင်တီဆိုတော့ဒီစစ်စညီနိုင်ရေးကော်မတီတွေဟာဒီပြပုံပြောမှာအခုလောလောဆယ်တော့ဘယ်လိုလုပ်တယ်ဆိုတော့ကျွန်တော်တို့တင်းနေတယ်မှာတော့တရားမတွေ့ရအောင်ပြဿနာဖြစ်မှာညှိနှိုင်းတာမျိုးမဟုတ်ဘဲနဲ့စစ်စညီနိုင်ကော်မတီမှာပါတီဝင်တွေလည်းပါတယ်ပါတီလည်းပါတယ်ကျွန်တော်တို့ message စီရင်ရေးတွေမှာဘယ်လိုမျိုးကြင်ကြံကြမလဲထိန်းချောင်းကြမလဲဆိုတာမျိုးကိုတောက်ချီရဆံပြီးတော့မှစစ်စညီနိုင်ကြမယ်ဆိုလို့ရှိရင်ဒီဖြစ်တဲ့ရင်ဆိုင်မှုကညော့စရာရှိပါတယ
်ဒေါက်တာမျိုးညွန့်ကလည်းဒီစစ်စညီနိုင်ကော်မတီကိုတုံးခဲ့တာတွေရှိပြီးထိရောက်ခဲ့တယ်လို့အခုလိုဆက်ရှင်းပြပါတယ
်ရွန်းပွားမှုစိတ်ဆက်ခံကြီးအဖွဲ့ရှိပါတယ်ခင်ဗျအဲ့ဒီမှာတော့မြို့နယ်အစီအစဉ်မှာတော်တော်လေးကိုလုပ်ခဲ့ရတယ်လို့ကျွန်တော်သိပါတယ်နေစိုးစိတ်ချင်းချက်မင်းကိုလုပ်ခဲ့ရပါတယ်ဥမာကြောင်းကိုဒီမဲဆွေစီယုံကြီးအဖွဲ့ဟာသတ်မှတ်ထားတဲ့လူကြီးတွေထက်ပိုတယ်ဆိုပြီးတစ်ဖက်ကတိုင်းလာပါအဲ့တော့ကျွန်တော်ဘက်ကဖြည့်ရှင်းလာတာကျွန်တော်ကိုဗစ်ကာဝေးပစ္စည်းတွေဝေးတယ်သတ်မှတ်သူကြီးတိုင်သွားတယ်။ဒါပေမဲ့ရရွာလူတွေကပူပေါင်းလာတဲ့အခါမှာလူစုလူဝေးကသတ်မှတ်ထားချက်ပို့ပြီးကြော်တယ်လို့ဖြစ်သွားတယ်။အဲ့ဒါကိုတော့လက်ခံသွားတဲ့အတွက်ဒုံတရားထပ်ပြီးတော့ဖြည့်ရှင်းရတာရှိတော့ပါ။
ဒါအပြင်စိုင်းရဲကျော်စွာမြင့်ကပဲဒီထိတ်တိုက်တွေ့နေတဲ့ပါတီကြီးနှစ်ခုကခေါင်းဆောင်တွေအနေနဲ့အနိုင်ရဖို့အရေးကြီးတယ်လို့တည်ငြိမ်အေးချမ်းတဲ့ရွေးကောက်ပွဲဖြစ်ဖို့ကလည်းအရေးကြီးကြောင်းနဲ့အချမ်းမဖက်ဖို့လူကြောင်းထက်ခါထက်ခါဝိုင်းရံလူတွေကိုပါမှာသင့်တယ်လို့ပြောခဲ့ပါတယ်ခင်ဗျာကျွန်တော်ဝင်းမင်ပါ